ကိုဗစ်ကပ်ရောဂါကြောင့်သွားလာလှုပ်ရှားမှုတွေကိုကန့်သတ်ထားရဲမြန်မာနိုင်ငံရဲ့ဆက်တရုတ်နိုင်ငံရွှေလီမြို့ထဲမှာယာနေချီရဲ့မြန်မာအလို့သမားတွေအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကို၆ခန်းတဲ့အနေနဲ့စုဝေးလှည့်လည်ခဲ့တဲ့အတွက်ဖမ်းဆီးခံရရဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့အစောထပ်ပါ။မြန်မာနိုင်ငံမူဆယ်မြို့တစ်ဖက်ကျန်တရုတ်နယ်စပ်ရွှေလီမြို့မှာလှုပ်လှုပ်နေတဲ့မြန်မာအလို့သမား400ကျော်လောက်ဟာ NLD တစိမ့်ပါရဲ့တိရှက်တွေဝတ်ပြီးဒီနေ့မနက်9နာရီကနေနေ့လယ်12နာရီထိဆိုင်ငယ်ရီနဲ့လှည့်လည်ထောက်ခံပွဲတစ်ခုလုပ်ခဲ့ပါတယ်။ကိုဗစ်ကပ်ရောဂါကျန်းမာရေးစီကံချက်တွေတင်ထားရဲ့ရွှေလီမြို့ထဲမှာအခုလိုလူစုလူဝေးနဲ့လှည့်လည်ခဲ့တဲ့မြန်မာတွေကိုတရုတ်ရဲတပ်ဖွဲ့ကနေ့လယ်10နာရီလောက်မှာဖမ်းဆီးလိုက်ပြီးမူဆယ်အုပ်ချုပ်ရေးဌာနကို WeChat ကနေသတင်းလှမ်းပို့ခဲ့ပါတယ်။အခြေအနေတွေတည်ငြိမ်သွားရင်တရုတ်ဘက်ကသူတို့အားလုံးကိုမြန်မာဘက်အချမ်းလွှဲပြောင်းနိုင်တယ်လို့မူဆယ်ခရိုင်အုပ်ချုပ်ရေးလက်ထောက်ညွှန်ကြားရေးမှူးဦးမောင်မောင်တန်းက VOE ကိုပြောပါတယ်။
အဲဒီမှာကျွန်တော်ရှိရောက်တာတော့400ခန်းလို့ရောက်တယ်သူတို့စုရက်ကတော့ကျေကောင်းမှရှိတယ်ကချင်မနောကွင်းဆိုတာရှိအဲမနောကွင်းပန်းချံပေါ့အဲ့မှာစုကြတာပါအဲ့ဒီမြန်မာတွေကဟိုဘက်မှာရွှေပြောင်းအလုပ်သမားတွေပေါ့နေထိုင်ခွင့်လည်းရထားစာဦးရထားတဲ့လူတွေပေါ့သူတို့စုစည်းနေသူတို့စုပြီးတော့အဲ့ဒီမှာအောင်နိုင်ရေးဆိုပြီးလှုပ်ဆော်တာပေါ့ဗျာကျေကောင်းနဲ့ရွှေလီထိသွားတယ်ပေါ့ရွှေလီကလည်းကျေကောင်းပြန်တယ်ပေါ့သွားကြတော့တရုတ်ရဲ့ဖမ်းတယ်ပေါ့ဗျာသူတို့စီကံချက်ကတော့သူတို့ကယောဂဖြစ်နေကာလမှာလူစုလူဝေးသူတို့မလုပ်ကြအောင်လေမလုပ်ကြအောင်မိနေလဲသူ့ဒီသူ့အစူသူ့နိုင်ငံနဲ့သူဆိုင်တဲ့ဟိုဟာဘောစီမစီကလည်းထုတ်ထားတာ哦
ကျေကောင်မျိုးတဲကပန်းညံနဲ့ရောက်တဲ့အခါမှာသူတို့အားလုံးကိုဒေသရဲတပ်ဖွဲ့ကဝန်းရံထားပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD တစိမ့်ရိုင်းနေထားတဲ့တိရှက်အင်ကြီးတွေကိုဖယ်ရှားဖို့ရဲကပြောခဲ့ပါတယ်အဲ့ဒီနောက်သူတို့အားလုံးကိုဘတ်စကားဆက်ဆက်ပြီးနဲ့ခေါ်ဆောင်သွားကြောင်းမြန်မာလူသားတူက TikTok လူမှုကွန်ရက်ပေါ်အခုလိုတင်ခဲ့တာပါ။အ
ရာကြလေးတွေအကုန်လုံးအင်းကြီးတွေကုန်းဆုတ်ခိုင်းနေဥထုတ်တိသိနဲ့အန်ဒီတစိမ့်ပါတဲ့မတ်တီရောပေါ့နော်မိန်းကလေးတွေလွယ်လို့အင်းကြီးကလွယ်လို့ရှင်တဲ့ယောက်ျားလေးတွေအကုန်လုံးဆုတ်ပြီးတော့မှဒီမှာကျွန်တော်တို့ပြည်ညနေရောက်တဲ့ချိန်မှာရင်းများလာတဲ့ပြီးတော့ပေါ့နော်အဖွဲ့ကအကုန်လုံးဝိုင်းရံဝင်းရံထားခြင်းဖြစ်ပါတယ်နော်။ခေါ်
ဆောင်သွားပြီးဖန်တော့ပါရဲ့ခင်ဗျ။မကားကြီးပေါင်း12သိန်းပေါ့ဗျာအပြည့်ပေါ့ခင်ဗျာကာတစီကိုလူအနည်းဆုံး80 80လောက်ပါရဲ့ခင်ဗျာအဲ့ဒါခုအားတကယ်လို့များလမ်းပေါ်မှာကြည့်ဆိုလို့ဒီကိန်းများပြန်ပြီးတော့ကျွန်တော်တို့ဒေဥတာကိုလုတ်ပေးတင်တာကိုလုတ်ပေးတော့ခင်ဗျာ
သူတို့အားလုံးကိုစစ်ဆေးရပြီးအစဉ်စဉ်လုတ်ပြီးရင်တော့မြန်မာနိုင်ငံဘက်ချံပြန်လွှဲပြောင်းပေးလိမ့်မယ်လို့မူဆက်ခရိုင်အုပ်ချုပ်ရေးအဖွဲ့က VOA ကိုပြောပါတယ်ဒီလိုလူစုလူဝေးနဲ့လှည့်လည်တာကိုဥဆောင်ခဲ့သူတူကတော့သူဟာဒေသရဲတပ်ဖွဲ့စီမှာခွင်ထောက်ပြီးလုပ်ခွင့်ရလို့ဒါကိုလုပ်ခဲ့ရဆိုပြီးအွန်လိုင်းပေါ်တင်ခဲ့တာပါသူတို့အနေနဲ့ဒီကာလအိမ်ပြန်ခွင့်မရတော့လို့တရုတ်မှာလည်းမဲပေးခွင့်ဆုံးရှုံးနေလို့အခုလိုရွေးချယ်ခဲ့ရလို့ဆိုပါတယ်တေဟုံးပြည်နယ်အောက်ကမြို့နယ်တွေအနေနဲ့ပြည်နယ်အစိုးရစီကလုံပိုင်ခွင့်ကိုယူရမှာဖြစ်ပြီးအခုလိုလုံဆောင်လိုက်တဲ့အခြေအနေတွေကြောင့်အများအပြားဖမ်းဆီးခံရတာဆိုပြီးဝေဖန်ကြတဲ့အလို့သမားတွေလည်းရှိပါတယ်ကျွန်တော်ကတော့စောထပ်ပါရန်ကုန်ကနေတရင်ပြပို့တာဖြစ်ပါတယ်